အိန္ဒိယနိုင်ငံရှိဘန်ကာကတာမြို့မှာအိန္ဒူဇင်းရောဝါရီအဖွဲ့တွေဖြစ်ကြတဲ့ဘာဂျရန်ဒေါနဲ့ဗီရှဝါဟိန္ဒူပါရီရှက်အဖွဲ့တွေပေါင်းပြီးတရားမဝင်ရိုဟင်ဂျာမွတ်စလင်တွေကိုအိန္ဒိယနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပို့ဖို့အစမ်းအသပြတောင်းဆိုကြပါတယ်။လွန်ခဲ့တဲ့စနေအတွင်းမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်4000နီးပါးကိုအိန္ဒိယပြည်တွင်းလူမျိုးရေးတွေချင်းချောက်မှုတစ်ခုဖြစ်မြင်ကြတာပါ။အဲဒီအထက်က1000ခွဲလောက်ဟာဒုက္ခသည်ဖြစ်အတိမတ်ပြုထောက်ထားရရှိတယ်လို့ကုလသမဂ္ဂကပြောပေမဲ့အိန္ဒိယကတော့အားလုံးကိုပြန်ပို့ချင်ပါတယ်။အိန္ဒိယကရိုဟင်ဂျာမွတ်စလင်တွေကိုပြန်ပို့ရေးအစိုးရရဲ့အစီအစဉ်ကိုနိုဝင်ဘာလ17ရက်နေ့အထိဆိုင်းငံ့ထားဖို့အိန္ဒိယတရားရုံးချုပ်ကအောက်တိုဘာလ17ရက်နေ့မှာဆုံးဖြတ်ချက်ချထားပါတယ်။ဒီတော့ဒီမှာပဲစနေနေ့မနေ့လင်ယာကြီးအချိန်ကပင်လယ်ရေးနိုင်ငံမှာရိုဟင်ဂျာမိသားစုတစုအိပ်ပျော်နေတဲ့နေရာကိုစင်ရိုင်းတွေဖျက်နှင်းသွားတာကြောင့်ကလေး2ဦးနဲ့အမျိုးသမီး2ဦးသေဆုံးသွားပါတယ်။ဒါဟာဖြင့်မြန်မာနိုင်ငံကနေပင်လယ်ရေးကိုဒုက္ခသည်တွေထွက်ပြေးသွားကြပြီးကြတဲ့ကဆိုရင်သတင်းပတ်နိုင်ငံအတွင်းဒုတိယအကြိမ်မြောက်ဖြစ်ရပါ။အခင်ဖြစ်တဲ့ပင်လယ်ရေးတောင်ပိုင်းဘာလူခါလီအရက်ကတော်ဖုံးနေတဲ့တောင်ကုန်းတွေမှာရိုဟင်ဂျာမွတ်စလင်တွေအတွက်နေရာတွေစောက်ဖို့တစ်ပင်အများပြားကိုခုတ်ပစ်ခဲ့ပါတယ်။ဒါပေါ်ရင်နဲ့ဝါးတွေကိုတုံးပြီးတဲတွေစောက်ထားတဲ့တချို့နေရာတွေဟာဆင်သွားလမ်းပေါ်မှာရောက်နေတာကြောင့်တဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်ချက်တွေကလည်းရှိနေတာပါ။ဒီဖြစ်ရအတွင်းဆင်တွေနင်းသွားတဲ့တဲနဲ့အနီးနားတဲတွေကဒုက္ခသည်၄ယောက်လည်းဒဏ်ရာသွားပြီးကောက်ဆက်ဘဇားကစဒါဆေးရုံမှာတင်ထားပြီးတော့အခြေအနေစိုးရိမ်ရတယ်လို့ကောက်ဆက်ဘဇားရဲတပ်ဖွဲ့တာဝန်ရှိသူတူကရိုက်တယ်သတင်းဌာနကိုပြောပါတယ်။